ကဲပမစာဒေါက်တာခင်မောင်ကြီးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးရောဂါတွေကအဖြစ်များနေပြီးတော့ဒီအသက်ကိုလည်းအနေနဲ့ပြုနိုင်တဲ့အနေအထားရှိတဲ့အခါကျတော့ဆရာကြီးဒီနှလုံးအရေးပေါ်ဖြစ်တတ်တဲ့ပြဿနာအနေအထားလေးတွေကိုစပြီးတော့ရှင်းပြပေးပါလား
နှလုံးရဲ့အတွေ့အကြုံရောဂါနဲ့ပတ်သက်ပြီးတော့ဒီအရေးပေါ်ဖြစ်တတ်တဲ့ပြဿနာတွေကလည်းပတ်သက်လို့အချိန်မီကုသမှုတွေမခံယူရလို့ရှိတယ်အသက်အန္တရာယ်ရှိတယ်ဆိုတော့လူတိုင်းနဲ့ဒီသာပြီးတဲ့ပြဿနာပါပဲနှလုံးနဲ့ပတ်သက်ပြီးဒီဘက်ကနေရရတော့တော်များများရှိပါတယ်ဒါပေမဲ့လို့အဖြစ်များတဲ့ယောဂါကတော့ဒီနှလုံးသွေးကြောခြင်းယောဂါပေါ့ဗျာ coronary artery disease လို့ခေါ်တာပေါ့အဲ့ဒါကနေသွေးကြောကရုတ်တရက်ပိတ်သွားဒါမှမဟုတ်ရုတ်တရက်ကျင်းသွားပြီးတော့ပေါ့အဲ့ဒါရုတ်တရက်ကျင်းပါတယ်မှာတင်းကျပ်တဲ့ပြဿနာခံစားပြီးဖြစ်တဲ့အားကြောင့်လည်းဖြစ်နိုင်တယ်အဲ့ဒီအဓိကပါပဲနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီလေးဘက်နာယောဂါပေါ့လေးဘက်နာယောဂါရဲ့နောက်ဆက်တွဲဖြစ်တဲ့ vascular heart disease ပေါ့လို့သူရှင်းနေပျက်စီးတာအဲ့ဒီလူတွေကရုပ်တရက်ကြီးတကာလေးစွတ်ကြလာတယ်ဆိုတော့ဈေးခေါ်ပါလဲဆိုလို့ရှိရင်တော့ acute pulmonary edema ပေါ့နောက်တစ်ခုအဖြစ်များတဲ့ဟာတော့အချိန်မီသိရင်လည်းကျန်နိုင်တဲ့ဟာတော့ cardiac tamponade ခေါ်တာပေါ့နှလုံးပဝင်းကျင်မှာရေတွေဝိုင်းပြီးတော့ရေတွေနဲ့နှလုံးကိုသွားပြီးဖိထားတဲ့အခါမှာတင်းကျပ်မောတာပြီးတော့ဖြစ်တဲ့ဒီကုန်းကတော့ဒီကလေးရောမပါဘူးပေါ့ဗျာလူကြီးတွေမှာအဖြစ်များတဲ့ယန္တနာ၃ခုလို့ကျွန်တော်တို့ပြောရမှာပဲ
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်တို့ဒီပထမပြဿနာနဲ့ဆက်လိုက်အောင်ဆက်ရင
်ဟုတ်ကဲ့
အဲ့တော့ဒီပထမဒီနှလုံးသွေးကြောကျင်းတဲ့ယောဂါပါဆရာနော
်ဟုတ်ကဲ့
အဲ့တော့အဲ့လိုအခြေအနေဖြစ်လာပြီဆိုရင်ဆရာဘယ်လိုမျိုးအရေးပေါ်နေတာတွေဖြစ်လာလဲဘယ်လိုမျိုးပေါ့နော်အရေးပေါ်ဖြစ်စမှုအပိုင်းတွေလို့ဖို့လို့မယ
်အကယ်ရုတ်တရက်ဒီလိုဖြစ်လာတယ်ဆိုလို့ရှိရင်ဈေးရုံဈေးကန်းသွားကြတာပါပဲအရေးကြီးဆုံးကတော့ဒီပထမအဆင့်အနေနဲ့ကြီးလိုက်လို့ဆိုရင်တော့ခုနေကြပေါ့ general practitioner ဒီလေရောက်ရောက်သွားတတ်တယ်ဒါမှမဟုတ်အခုကမှဆိုလို့ရှိရင် ambulance အရင်ကစားအများကြီးရှိလာတယ်။အဲဒီ ambulance ကိုခေါ်လိုက်တဲ့အခါမှာအဲဒီ ambulance ကလည်းရိုးစီးကိုပို့ပေးရလည်းရှိတယ်။ဒါပေမဲ့ရှေးဦးအနေနဲ့ကတော့ရှေးဝါးတွေကတော့ရှိတာပေါ့ကျွန်တော်တို့နှလုံးသွေးကြောကိုလည်းချက်ပေးနိုင်တဲ့ nitrate ကိုလည်း supplement ကိုရှာအောင်မှာထားပြီးတော့ဆေးတွေသုံးလို့ရပါတယ်။နောက်တစ်ခုကလည်းအကေးသေးကြတဲ့ tight ရောက်တဲ့ဆေးကြတဲ့ဆိုလို့ရှိရင်တော့သွေးကျဆေးတွေထားထားလို့လည်းကြပါတယ်။နောက်တစ်ခုကတော့ ambulance ပေါ်မှာရောက်သွားတဲ့အခါမှာအဲဒီ ambulance ကဆရာဝန်နဲ့မတွေ့ခင်တော့မှဘူးကမှ paramedics ဆိုတာတော်ရည်အရေးပါရရောက်ပါလေဒီ ambulance ပေါ်မှာပါလာတဲ့ဒီအကူပုဂ္ဂိုလ်ရနေပြီးတော့ ECG တက်လိုက်မယ် oxygen ပေးလိုက်မယ်အဲ့ပေါ်မှာ pressure check တွေကိုကြည့်ပြီးတော့လိုအပ်ရင် defibrillate လုပ်တယ်ဆိုတော့နှလုံးခါတော့အရှင်ပြန်ကြည့်တော့လုပ်တာတော့လို့ဒီလိုလုပ်ချင်ရရင်အသက်ကြီးတော့များများကိုကယ်ခဲ့တဲ့ကြောင်းလည်းရှိတယ်ပေါ့လေဒီလိုရောက်သွားရင်တော့လည်းအဲ့ဒါကိုဆက်လက်လုပ်ကြရပါမယ်ဟုတ်ကဲ
့ဆရာအဲ့တော့တကယ်လို့ဒီဂျွာတွေမှာပေါ့ဆရာနော်ခုနလိုအထူးရောဂါကုဆရာတို့ဒီလူနာအရေးပေါ်တင်နေရှင် ambulance ပေါ်ဆရာနော်မမိနေတဲ့နေထားမျိုးဆိုရင်ရောဆရာကြီးလုတ်ပင်နေတဲ့နေထားရှိလား
အဲ့ဒီမှာကြာရင်တော့အရေးကြီးကကျွန်တော်တို့ဒီ free center ပေါ့ free center ဆိုတာကတော့ကျွန်တော်တို့ညာလူစေုံကြီးတို့စစ်စေးုံတို့မန္တလေးစေုံတို့ပါတော့နိုင်ငံတကာအထက်မြေပြုလုပ်နိုင်တဲ့ setup ပြရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဂျိုဟာရင်းမှာဖြစ်ပြီဆိုလို့ရှိရင်တော့အဲ့ညာတွေကိုရောက်အောင်ပေးရမယ်အင်းရောမရောက်နိုင်တဲ့အတော်တွင်မှာတော့ခုနကကျွန်တော်ပြောခဲ့တဲ့အခါဒီနဲ့ဒီနေ့ကျွန်တော်တို့ကုသပြီးတော့ပေးထားလို့ရှိရင်အများကြီးခံလာပြီးတော့သူတို့ transport လုပ်ပေးလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီလူနာတည်တဲ့အပိုင်းမှာရောဆရာကြီးဒီအရေးပါ
လူနာတည်တဲ့အပိုင်းမှာကတော့အခုဒီ ambulance service ကနောက်ကြာလာရင်တော့ကျွန်တော်တို့နေရာကိုကျွန်တော်တို့ဒီအခုဆိုရင် ambulance service ကနေရာနှက်ပြလေးလုတာတဲ့ပုံစံတွေတော်များများရှိပါတယ်နောက် telemedicineသူကမှဒီဆယ်လူလာဟန်ဖုန်းတွေလည်းရှိနေတော့အပ ্লাই ရှိပါလေ။ဒါအရေးကြီးဆုံးကတော့ကျွန်တော်တို့ပါလဲဆိုတော့ပထမကြည့်ရှုပေးမဲ့ဆရာဝန်တွေအခုက HA တွေ nurses တွေစသဖြင့်သူတို့လည်းဒီအခြားနိုင်ငံများမျိုးတွေပေါ်ကြီးကျွန်တော်တို့ဒီ health update တွေလုပ်ပေးနေလို့ရှိရင်တော့ပိုပြီးအကျိုးရှိမယ်လို့ကျွန်တော်ချင်ပါတယ
်။ဟုတ်ကဲ့ဆရာ။ဒီနှလုံးသွေးကြောချင်းယောဂါဖြစ်နေတာကိုသိမှသာလို့ပြောပါတော့ဆရာနော်။အဲ့တော့အခုလိုအရေးပေါ်ဖြစ်လာနိုင်တဲ့အနေအထားကိုကြိုသိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ။ဆရာအစာပိုင်းပြောခဲ့တဲ့ဒီရင်ဘက်တင်းကျပ်လာတာမတိုင်ခင်ပါဆရာနော်
။နှလုံးသွေးကြောကျင်းရောဂါရှိနိုင်တဲ့လူတွေကနည်းနည်းအဝါလွန်တဲ့လူတို့အဲစီးလို့ရှိတဲ့လူတို့သွေးလို့ရှိတဲ့လူတို့ပေါ့လေအစီအများနဲ့လူတွေပေါ့။အဲ့လိုလူတွေမှာပိုပြီးတော့ဒီဖြစ်နိုင်ခြေရှိတယ်လို့ပဲသတိထားထားမှာပေါ့ဗျာ။ဒါပေမဲ့လူတကယ်သူကဖြစ်လာပြီဆိုလို့ရှိရင်တော့ရင်ဘက်မှာတင်းကျပ်တယ်ဆိုတော့အဲခံစားမှုရှိတဲ့လူတွေဘယ်ဘက်ရင်အုံမှာတော့ရင်ဘက်အလေတဲတဲ့မှာပေါက်ပြီးတော့တင်းကျပ်တဲ့လူတွေနောက်ပြီးတော့အဲ့ဒီတင်းကျပ်မှုဟာလေပြင်းကိုညှစ်ထားသလိုမျိုးစီအောက်အထိသွားပြီးတော့ညှစ်ထားသလို အဲ့လိုခံစားရတဲ့လူတွေတခါလေအဲ့ဒီနာကျင်မှုကဘယ်ဘက်ရင်ပါရင်ုံနေမှာမကဘူးပေါ့ဗျာလက်မောင်းလို့ဘာလို့ကြည့်ကိုပြန့်သွားတယ်တခါလေကျတော့သူတို့ကအောင့်နေလို့ဘာလို့ပြောခဲ့တယ်မပြောတတ်တာလည်းဖြစ်တတ်တယ်လေဘယ်လိုလဲဆိုဥပမာလမ်းလျှောက်လိုက်တယ်ဒီနေ့အပင်ပန်းကန်လိုက်တယ်အဝိစော်လိုက်တဲ့ကံမှာရင်ပါတဲ့မှာတင်းကျက်ကျက်ရှိတယ်ဆိုရဲအာမျိုးအဲ့ဒီလက္ခဏာမျိုးနဲ့လာတယ်အလှေတိုင်းအောင့်ရမယ်လို့လည်းမဆိုလို့ဘူးပေါ့ဗျာ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ကောထူးခြားတဲ့ဒီကျိုးတည်နေတဲ့လက္ခဏာတွေရှိသေးလားဆရာကြီ
းကျိုးတည်နေတဲ့လက္ခဏာဆိုတာကတော့ခုနဖြစ်နိုင်ရရှိတဲ့ဟာကအရေးကြီးဆုံးပါပဲဥပမာကျွန်တော်တို့တာမန်လူတဲ့စီးချိုယောဂရှိတဲ့လူမှာနှလုံးယောဂတောင်စီးချိုယောဂရှိတဲ့လူကိုတွေ့တိုင်းတွေ့တိုင်းဒီနှလုံးသွေးကြောချင်းယောဂရှိမှရှိကိုကျွန်တော်တို့စစ်ဆေးကြည့်ရမယ်နောက်ပြီးတော့သွေးထဲမှာဆက်လိုက်လို့အဆီများတဲ့လူမှာဆိုလို့ရှိရင်သွေးကြောချင်းယောဂရှိမှရှိကိုတည်ထားဖို့လိုတယ်အဲ့ဒါကျိုးတည်နေတဲ့လက္ခဏာတွေပါပဲ
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဒီသွေးကြောချင်းယောဂကိုကာကွယ်နိုင်တဲ့အနေအထားရှိသေးလားဆရာကြီ
း။အာရှိပါတယ်။နှလုံးသွေးကြောချင်းယောဂဟာဘာကြောင့်ဖြစ်ရတာလဲဆိုတော့နံပါတ်၁ကတော့ဒီငြိမ်နေတဲ့လူတွေမှာခိုင်ပြီးလှုပ်လှုပ်ရတဲ့ဒီမှာပုံပြီးဖြစ်များတယ်။နှလုံးက exercise တွေလို့ဒါကြောင့်မလို့ဥပမာလမ်းလျှောက်တာတို့ဆက်ပေါ်မှာပြေးတာတို့စသဖြင့်ဓာရီယာကာကွယ်တဲ့နည်းနည်းပါ။လေ့ကျင့်ခန်းဆိုင်တော်စွာယူနေရမယ်။နောက်တစ်ခုကအစီတို့အရန်လျှော့စားပါမယ်။အချိုးလည်းအတက်နိုင်ဆုံးကျွန်တော်တို့ကလျှော့ပြီးစားဖို့ကအင်မတန်မှအရေးကြီးပါတယ်။နောက်တစ်ခုကတွေးတော့နှလုံးကိုထိခိုက်စေတဲ့ကတွေးတော့ရှင်သူကကုပေးရမယ်။နောက်ပြီးတော့တွေးတွေမှအစီရှိလာပြီဆိုရင်သူကတတ်မှတ်ထားတဲ့ normal level လောက်ဒီရောက်တဲ့အထိသေးတော့ခြင်းအပြင်ဒါတွေကကာကွယ်တဲ့သဘောကြီးပဲလို့ပြောလို့ရပါတယ်။
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။